မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MMDA လို့ခေါ်တဲ့ကိုကန်တပ်ဖွဲ့ကိုတီထောင်ခဲ့သူဥက္ကဋ္ဌဟောင်းဦးဖုံကြားရှင်ရဲ့ရုပ်ကလပ်ကိုဝါတပ်ဖွဲ့ထိမ့်ချုပ်နေမည်ဖြစ်တဲ့ဟိုတောင်းမြို့မှာဒီကနေ့ဂူတွင်တင်းကြပါတယ်စစ်ကောင်စီတပ်နဲ့ MMDA တပ်တို့ကြားမှာဒီလာဇာမအစ်တီပြင်းပြင်းထန်ထန်တိုက်ပွဲတွေရှိခဲ့ပါတယ်ဒါပေမဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလွမ်းသူပန်းခွေပေးပို့ခဲ့တယ်လို့ခရီးကန်တိုင်းစစ်ဌာနချုပ်စစ်တိုင်းမှုလဲဇာပနအခမ်းအနားကိုကိုယ်တိုင်တက်ရောက်ခဲ့ပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုငင်းချမ်းပြပြပေးပါရှင
် MNDA ခေါ်ကိုကန်တပ်ဖွဲ့ကိုတီထောင်သူဥက္ကဋ္ဌဟောင်းဦးဖုံကြားရှင်ရဲ့ဇာပနကိုမိုင်းလာမြို့မှာမတ်လ29ရက်နေ့ကနေဒီနေ့31ရက်နေ့အထိ3ရက်တိုင်ကျင်းပခဲ့ပါတယ်မိုင်းလာမြို့ကနေဦးဖုံကြားရှင်ရဲ့ရုပ်အလောင်းကိုဂူသွင်းတကြိုမဲ့တင်းကြိုင်းမြေကိုတည်ယူသွားတဲ့အချိန်ကို MNDA ပြန်ကြားရေးအဖွဲ့ဝင်ကိုရန်နိုင်ကအခုလိုပြောပါတယ
်အခုဥပဒေဖြတ်ခွာသွားပြီကြာဟိုကတည့်ဒီတိုင်းကြီးကိုဖြတ်ခွာသွားပြီဒီမိုင်းလာကနေဖြတ်တာအော်ဒီနေ့မနေ့ဟိုကျေးမာကြီးကျေးမာကြီးဆွဲပြီးတော့ဒီမှာချိန်ရှိနေတော့ပေါ့မဟုတ်လားမြန်မာအချိန်ဆက်တမာကြီးမှာအဲ့ဒီကိုရောက်မယ်ဒီကိုရောက်မယ်လို့တော့ဟောပဲစီစဉ်ရတော့စီစဉ်ထားတာပေါ့နော်အခုဥပဒေစီစဉ်လိုက်ပြီးဒီနေ့အခုတော့တမိုင်ခွဲတမိုင်တို့ကြော်ပြော
ဦးဖုံကြားရှင်ရုပ်အလောင်းကို UWSA ဝါတက်ဖွဲ့ထင်းချုပ်ရာဟိုတောင်းမြို့မှာဂူသွင်းမှာဖြစ်သောမာမိတ်အဖွဲ့ခေါင်းဆောင်သူကပြောပါတယ
်။ဘောပြောလိုက်ရေနော်။ဟိုတောင်းပါကောနော်။ငါတဲ့ဘာနေလဲ။ဆန္ဒကြီးပြီးအောင်ပေါ့ဆန္ဒကြီးမတန်ညီမဟောဆိုတော့လို့ဆိုပေါ့
။ကွယ်လွန်သူဦးဖုံကြားရှင်အတွက်စစ်ကောင်စီကပန်းချင်းတွေပေးပို့ခဲ့တဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကငြင်းငြမ်းရင်းနဲ့ချိတ်ဆက်ပြောဆိုပါတယ်။
ဒီကျွန်တော်အနေနဲ့ကဒီလိုပေါ့နော်ဥဖုံကြားရှင်ရဲ့အပနာမှာကျွန်တော်နိုင်ငံတော်စီမောက်ချေကောင်းလေးဥက္ကဋ္ဌနိုင်ငံတော်ဝန်ကြီးချုပ်အနေနဲ့အမတ်တရားပန်းကျင်ပေးကြတာရှိတယ်တိုင်းမှုကိုယ်တိုင်တတိကံဒေသတိုင်းစတနာကိုတိုင်းမှုကိုယ်တိုင်တက်ရောက်တာရှိတယ်လောက်ဆောင်ရဲ့ရည်ရွယ်ချက်ကတော့ကျွန်တော်ကဒီနှစ်မှာငြိမ်းချမ်းရေးကိုဦးစားပေးပြီးလုပ်မယ်ငြိမ်းချမ်းရေးအနေဖြစ်စေရမယ်လို့နိုင်ငံတော်ဝန်ကြီးချုပ်ကိုယ်တိုင်ကတနည်းပြမြင်ကွန်းမှာဟောဖေဖော်ဝါရီ12ရက်နေ့ပြည်သူလူထုကိုပြောကြားတဲ့မှာပြောကြားတဲ့အထဲမှာဟောပါပြီးဖြစ်ပါတယ်။ဒါကြောင့်မလို့ဒီရာတွေကလောက်ဆောင်ခြင်းအကြောင်းကတော့ငင်းချမ်းရေးကိုရရှိနိုင်စေမဲ့အကြောင်းတရားတွေကိုကျွန်တော်တို့လောက်ဆောင်ခြင်းဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ EEO တွေနဲ့ဆွလွတ်လပ်လပ်နော်ကျိုးတင်ကန့်တချက်မစားပဲတတ်နိုင်များစူးနေမိမျိုးလဲဒါထုတ်ပြန်ကြပြီးဖြစ်ပါတယ်။
MNDA ကိုကန့်တပ်ဖွဲ့ဝင်နဲ့စစ်ကောင်စီတပ်တွေအကြားအခုလမတ်လပိုင်းအထိတိုက်ပွဲတွေပြင်းထန်ခဲ့သလိုအခုချိန်အထိလည်းနှစ်ဖက်အပြစ်ခတ်ရဲစဲထားတာမရှိပေမဲ့လည်းစစ်ကောင်စီဘက်ကတိုင်းမှုအဆင့်အထိဇာပနအခမ်းအနားကိုတက်ရောက်တာဖြစ်ပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းတရံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဒုဝန်ကြီးခွန်ဘီထူးနဲ့ဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဌာနဒုဝန်ကြီးဦးချစ်ထွန်းတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုဆင်လွတ်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FPNCC ခေါင်းဆောင်တွေလည်းတက်ရောက်ခဲ့ပါတယ်။ရခိုင်တိုင်းဒေသလက်နက်ကင်အဖွဲ့ရဲ့စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကဥဖုံကြားရှင်ပေးခဲ့တဲ့လက်နက်တွေကြောင့် AA အဖွဲ့ဒီနေ့အခြေအနေရောက်လာတယ်ဆိုတာကိုဥဖုံကြားရှင်ရဲ့ဇာပနမှာအမှတ်တရပြောကြားခဲ့ပါတယ်။
ကျွန်တော်တို့လူ26ယောက်တနက်တလဲနဲ့စတင်ခဲ့တယ်ပထမဆုံးတော့လက်နက်တရားကိုဥပုံကြားရှင်နဲ့ကုသမဘူပေါ်ဒီကကုဖြတ်ပြီးကျွန်တော်တို့အကူအညီပေးခဲ့တယ်ဒီနေ့ဒီချိန်မှာကျွန်တော်တို့ဟာတရင်တရင်ကိုလူ300လောက်နဲ့တရင်ရာချီပြီးမှဖွဲ့စည်းပြီးမဟာမိတ်တွေနဲ့လက်တွဲပြီးတိုက်ပွဲဝင်နေမှာဖြစ်ပါတယ
်ကိုကန်းနဲ့အင်းအဖွဲ့သားနန်ဆိုင်နဲ့ဆက်ဆံမှုရှိတယ်ဆိုတာပြသခြင်းနဲ့အတွက်အခုလိုလူကိုယ်တိုင်လာရောက်တာလို့လဲဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောခဲ့ပါတယ်။ဒီနေ့ဒီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KNDF အပါအဝင်နိုင်ငံရေးပါတီနဲ့တခြားအဖွဲ့အစည်းတွေကလည်းလွမ်းသူပန်းခွေတွေပေးပို့ခဲ့ကြပါတယ်။မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ခေါ်ကိုကန့်တပ်ဖွဲ့ကိုတီထောင်သူဥက္ကဋ္ဌဟောင်းဦးဖုံကြားရှင်ဟာဒီနေ့ဖေဖော်ဝါရီ16ရက်နေ့ကကွယ်လွန်ခဲ့တာပါ။သူဟာကိုကန့်စော်ဘွားလက်ထံမှာကလေးကကိုကန့်ကာကွယ်ရေးတပ်ကိုဦးဆောင်ခဲ့သူတူလည်းဖြစ်ပါတယ်။1959ခုနှစ်ရှမ်းပြည်နယ်မှာစော်ဘွားတွေအာဏာစွန့်ခဲ့တဲ့နောက်အစိုးရကိုတော်လှန်ခဲ့ပြီးဗမာပြည်ကွန်မြူနတီပါတီရဲ့စီယုံမှုအောက်မှာကိုကန့်ဒေသတပ်မှုဖြစ်လာခဲ့ပါတယ်။1989ခုနှစ်မှာတော့ဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်ပြီး MNDAA ခေါ်မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော်ကိုတီထောင်ခဲ့တယ်လို့မြန်မာအစိုးရနဲ့လည်းငြိမ်းချမ်းရေးယူပြီးရှမ်းပြည်နယ်မြောက်ပိုင်းအထူးဒေသတစ်ခေါင်းဆောင်ဖြစ်လာခဲ့ပါတယ်။ ဥဖုံသားရှင်ဟာနဝတအစိုးရလက်ထက်မှာပထမဆုံးငြိမ်းချမ်းရေးယူခဲ့သူဖြစ်ပေမဲ့နောက်ပိုင်းမှာမူရင်းရာသာလက်နက်မှောင်ခိုးအဖြစ်ဆွဆွဲတတ်မှတ်ခံရတာတွေလည်းရှိပါတယ်။လက်ရှိမှာ MNDAA ကိုကန့်တပ်ဖွဲ့ကိုဥဖုံသားရှင်ရဲ့သားဖုံသားရှင်ကဥဆောင်နေပြီးဥဖုံသားရှင်ကွယ်လွန်သွားပေမဲ့ MNDAA အဖွဲ့ဟာမူဝါဒပြောင်းလဲမှာမဟုတ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဖောင်းဆိုင်ဒေသဘက်မှာတော့စစ်ကောင်စီတပ်တွေနဲ့MNDA ကိုကန့်တပ်ဖွဲ့ရဲ့ကြားပြီးခဲ့တဲ့နှစ်လလောက်ကစတင်ပြီးဒီလဇန်ပိုင်းအထိတိုက်ပွဲတွေပြင်းထန်နေခဲ့ပါတယ်ခင်ဗျာ